ရခိုင်ပြည်နယ်ကလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူအခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေတိုးလာနေတာတိတိတသားတွေ့လာနေရတဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြေရှင်းမှုလိုအကြောင်းလူအခွင့်ရေးလှုပ်ရှားသူတွေကသတိပေးလိုက်ကြပါတယ်။ကုလသမဂ္ဂလူအခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးရမှာတော့ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလိုနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီနဲ့ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟေးလီနဲ့ဆွေးနွေးတဲ့နိုင်ငံအတော်များများကတိုက်တွန်းခဲ့ကြတာပါ။လူအခွင့်ရေးကောင်စီဆွေးနွေးမှုတွေပေါ်အမြင်တွေကတော့မဆူမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရဲ့အကူအညီနဲ့စုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပြင်ကုလသမဂ္ဂလူခွေကောင်စီမှဆွေးနွေးကြတဲ့နိုင်ငံတွေကပါတိုက်တွန်းခဲ့ကြတာပါဒေသတွင်းနဲ့အိမ်နီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကပါအခုလိုဖိအားပေးတိုက်တွန်းနေချိန်မှာပဲမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်မှုအရေးကြီးတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေကောင်စီအစည်းအဝေးမှာကိုယ်တိုင်တက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါတယ်
တခုလုံးကိုခြုံငုံတုံးတက်ရင်တော့မြန်မာနိုင်ငံမှာဖိအားပေါ်တော်တော်များပါတယ်အထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကိုနိုင်ငံတိုင်းဆွေးနွေးတယ်ဥပမာကျွန်တော်ထိုင်းတို့လိုအင်ဒိုနီးရှားတို့နိုင်ငံမျိုးတွေရဲ့ဆွေးနွေးချက်ထဲမှာတော့ပါဝင်ပါတယ်ပထမဆုံးပြောတဲ့ကိစ္စကတော့သူတို့ပေါ်မှာခွဲခြားမှုတွေရပ်တန့်ပြီးဖို့လုံခြုံစစ်ချပြီးကုန်တိခါရှိတော့ဒုက္ခတွေများပြန်လည်လှုပ်ဆောင်ဖို့အတွက်တိုက်တွန်းသွားတဲ့ကိစ္စရဲ့နောက်ကအခြေခံကျွန်တော်တို့အကြောင်းရင်းတွေဖိရှာပြီးလှုပ်ဆောင်ပေးဖို့ဒါတွေတိုက်တွန်းသွားတာတော်တော်များတွေ့ရတယ်။တချို့ဆိုလို့ရှိရင်ဥပမာကျွန်တော်ဥရောပနိုင်ငံတချို့ဆိုလို့ရှိရင် ICC ထိသွားဖို့အတွက်အားတောင်းဆိုရဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော့ပုံမှုပြီးတော့နိုင်ငံတကာမှာတင်ပြချက်တွေတောင်းဆိုချက်တွေပုံပြတွေ့ရအောင်မယ်။ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အချိန်မှာမြန်မာနိုင်ငံဆိုရပူးပေါင်းဆောင်ရွက်မှုအဆောင်ကြီးမြတ်တပုံမျိုးဖြစ်တဲ့အတွက်ဆက်ပြီးတော့ဘလောက်ထိတွန်းအားတွေပေးမလဲဖိအားတွေပေးမလဲဘလောက်ထိဖြစ်လာမလဲဆိုတော့အစိုးရရဲ့ကုပါဆောင်ရွက်မှုအခြေအနေပေါ်မှာအများကြီးမူတည်နေရတော့ကျွန်တော်တွေ့ရပါတယ
်လူခွေကောင်စီမှာအထူးကိုယ်စားလှယ်ရဟင်းလီရဲ့တင်ပြချက်မှာတော့ရခိုင်ပြည်နယ်ရင်းနယ်ပတ်သက်ပြီးမြမအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့လူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ဖော်ထုတ်နိုင်တာမရှိခဲ့တဲ့အတွက်နိုင်ငံတကာကယုံကြည်စိတ်ချရမယ်စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းမှုကြိုးပမ်းမှုတွေကိုလည်းထောက်ခံကြောင်ပြောဆိုခဲ့သလိုလူခွေကောင်စီအနေနဲ့လည်းလုပ်ငန်းစဉ်တရက်ချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြမအစိုးရကဖွဲ့စည်းခဲ့ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မတီဝင်တဦးဖြစ်တဲ့ဦးအေးလွင်ကတော့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတတိထားတုံ့ပြန်မှုလိုအပ်ကြောင်ပြောဆိုခဲ့တာပါ
အစိုးရကတော့ဒီကျွန်တော်တို့လုပ်မယ်လို့ပြောထားတဲ့ကိစ္စတော့သူလုပ်ပါပဲပေါ့နော်အဲ့လိုအပြည်ပြည်ဆိုင်ရာကတော့စိုးရိမ်စိတ်တွေရှိနေတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အမြဲတမ်းတတိထားနေဖို့လိုအပ်ပါတယ်ဒီ
မြမဆိုးရကိုယ်စားလှယ်အဖြစ်နဲ့လူခွေကောင်စီမှတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကမြမနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီရဲ့တင်ပြချက်တွေဟာမျှတမှုမရှိသလိုလုံထုံးလုံနည်းနဲ့မညီတာတွေရှိနေတာကြောင့်သူ့အစားတခြားတယောက်ယောက်ကိုအစားတို့တာဝန်ပေးဖို့တောင်းဆိုခဲ့ပါတယ်။ညီမချင်းမြမအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတော့မြမကိုယ်စားလှယ်ရဲ့ဒီတောင်းဆိုချက်ဟာလက်တွေ့မကျဘူးလို့မြင်ပါတယ်
။သူတို့ဘက်ကတော့ဒီ Miss Yan Healy Report ကိုသူတို့တပေါ်မကျတာသိကြပါတယ်။နောက်တစ်ခါရန်ဟီလီရဲ့ရုပ်ရှားချက်ဒီမှာဒီပုပ်ပလီကအစိုးရပါနဲ့တွေ့ရတယ်။အဲတော့အားလုံးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်တယ်။အထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းဒီမှာပူးပေါင်းဆောင်ရွက်မယ်။ဒါပေမဲ့မစ်ရန်ဟီလီတို့လက်မခံကျင်တဲ့တပေါ်ဒါတွေဖြစ်ပါတယ်။အမှန်တော့ဒီမစ်ရန်ဟီလီကလည်းကုလသမဂ္ဂကဒီအတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရရှိပဲဖြစ်ပါတယ်။အဲတော့အားလုံးကိုပူးပေါင်းဆောင်ရွက်မယ်သူတို့ကမလုပ်ဘူးဆိုရဟာနည်းနည်းလေးတော့ကျွန်တော်တို့ဓမ္မတိတ်ကမကြတဲ့ပုဂ္ဂိုလ်ဆွဲဆံတဲ့တပေါ်မျိုးဖြစ်နေတာတော့ကျွန်တော်တွေ့ရပါတယ်။ကျန်တဲ့ဒီနေ့တင်ပြသွားတဲ့ချမ်းနိုင်ငံလူရဲ့ကိစ္စတွေမှာလည်းညံမစ်ရှင်ဟီလီရဲ့ report ကိုထောက်ခံပြီးတော့ဒီ report ထဲမှာပါတဲ့ကိစ္စအတိုင်းတော့ letter group ပူးပေါင်းဆောင်ရွက်ဖို့အတွက်ဆက်လက်တိုက်တွန်းသွားတယ်။အဲ့ဒါကိုတော့မြန်မာနိုင်ငံရဲ့ဒီကိုယ်စားလှယ်အဖွဲ့ကဘယ်လိုမျိုးဆက်ပြီးတော့ဆွေးနွေးမလဲ။အဲ့ဒါကနောက်ထပ် session တစ်ခုမှာကျွန်တော်စက်တင်ဘာမှာကျင်းပမယ့် session မှာထပ်ပြီးဆောင်ကြည့်ရပါအောင်
။မြန်မာအစိုးရကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းနိုင်မှုတိုင်းနဲ့ချီဒုက္ခသည်တွေထွက်ပြေးသွားရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့နဲ့သဘောတူညီချက်တွေရရှိထားကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မကြသေးခင်တုန်းကခီးစဉ်မှာလည်းရခိုင်ပြည်နယ်အပါအဝင်ပဋိပက္ခဖြစ်ရာဒေသတွေကိုတွားခွင်ပြုခဲ့တာမြန်မာနိုင်ငံမှာယုံကွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
။မဆူမွန်တင်ပြသွားတော့ပါ